မြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်ဇန်နဝါရီလ18ရက်နေ့ကရောက်လာတဲ့တရုတ်သမ္မတရှီဂျင်ပင်းဟာဒီကနေ့ဇန်နဝါရီလ18ရက်နေ့မှာတော့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်နဲ့တွေ့ဆုံဖို့ရှိနေပါတယ်။အပြစ်ခတ်ရဆဲစံရဆွေးနွေးမှုတွေပြန်ဆနိုင်ရေးဒီခီးစဉ်အတွင်းတရုတ်သမ္မတကနှစ်ဖက်စလုံးကိုဘလောက်အထိဖိအားပေးပြောဆိုမလဲဆိုတာကိုအများကစိတ်ဝင်စားစောင့်ကြည့်နေကြပါတယ်။လက်ရှိအစိုးရကတော့တရုတ်နိုင်ငံအနေနဲ့ဘယ်လိုအခမ်းအနားတွေကနေပါဝင်ပတ်သက်စီခြင်းတည်းလဲဆိုတာကိုတော့ကိုစော်ဝင်းနိုင်ကတင်ပြပေးပါမယ်ခင်ဗျာ
လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေအဆုံးသတ်ရေးငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်ပေါ်ဖို့တရုတ်အစိုးရကဖိအားပေးပြောဆိုမှုတွေရှိနေတာပါသူတို့ဖြင့်တရုတ်အစိုးရရဲ့ဖိအားပေးမှုတွေကြောင့်တရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတပ်မတော်တို့အကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်နိုင်ခဲ့တယ်လို့အများစုကယုံကြည်ထားကြတာပါသမရရှိချင်းပြင်ရဲ့အခုခီးစဉ်အတွင်းမြမအစိုးရထိပ်တန်းခေါင်းဆောင်တွေနဲ့ဘာတွေကိုဆွေးနွေးခဲ့ကြရဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုမသိရသေးပေမဲ့အပြစ်ခရရဆဲရေးငင်းညာရေးဆွေးနွေးမှုတွေပြန်လည်စတင်နိုင်ရေးကိစ္စကတော့မဖြစ်မနေပါဝင်မဲ့အကြောင်းအရာဖြစ်ပါတယ်တရုတ်နိုင်ငံမှာ2019ခုနှစ်ကကျင်းပတဲ့ One Belt One Road ရံဝန်တစ်ခုလမ်းကြောင်းတစ်ခုစီမံကိန်းဆိုင်ရာဆွေးနွေးပွဲတွေကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်ပြီးတရုတ်သမရရှိချင်းပြင်နဲ့တီးကြားတွေ့ဆုံလာမှာတရုတ်နိုင်ငံအနေနဲ့ငင်းညာရေးလုပ်ငန်းမှာကူညီပေးဖို့မြန်မာအစိုးရနဲ့ဆက်ဆံတဲ့အခါနေဆက်မှာရှိတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုဘတ်ဖာဂျားကန်အဖြစ်မသုံးဖို့စတဲ့အချက်နှစ်ချက်ကိုတင်ပြဆွေးနွေးကြကြောင်းဆွေးနွေးပွဲမှာပါဝင်တဲ့အစိုးရအကြီးအကဲတာဝန်ရှိသူတူကိုကူကားပြီးအဲ့ဒီအချိန်ကသတင်းမီဒီယာတွေမှာရေးသားဖော်ပြခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ဘက်ကတရုတ်သမ္မတကိုအဲ့ဒီလိုပြောဆိုခြင်းကပြည်ပနိုင်ငံတွေကနေဆက်ဒေသမှာရှိနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တခုခုကိုအတုံးချပြီးပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်မှာကိုဟန့်တားတဲ့အနေနဲ့အဲ့ဒီလိုပြောဆိုခဲ့ခြင်းဖြစ်နိုင်ကြောင်းPNLO ပေါ့အမျိုးသားလွတ်မြောက်ရေးအဖွဲ့ရဲ့နိုင်ငံလဲဖြစ်တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရဆဲရေးဆွေးနွေးပွဲတွေမှာအစဉ်တစိုက်ပါဝင်ခဲ့သူတူဦးလဲဖြစ်တဲ့ဗိုလ်မှူးကြီးခွန်ဥက္ကာကသုံးသပ်ပါတယ
်ဗမာပြည်မြောက်ပိုင်းမှာရှိတဲ့နေမီတွေမှာရှိတဲ့ရေးအဖွဲ့တွေပေါ့လက်နက်ကိုင်အဖွဲ့ကြီးတွေကိုဗမာပြည်အရင်နဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရမယ်ညီငယ်ဆောင်ရမယ်ဒိုဒီမိုကျွန်တော်တို့တိုင်းပြည်ရဲ့အရှိရေးပေါ့ nation building စိတ်ပရိသင်းလုပ်မယ်အဲ့ဒီကိစ္စတွေမှာကိုပြည်တွင်းကိစ္စပေါ့ domestic affair အနေနဲ့ပါဝင်ဆောင်ရွက်ကြဖို့ဒါတော့ကျွန်တော်ထင်တယ်ပြည်တော်စုဆိုရမှာဒါဖိတ်ခေါ်မှတောင်းဝန်ရှိတယ်သို့တော့ဒီပြည်ပနိုင်ငံတွေကအဲ့ဒီအဖွဲ့တွေကိုအကြောင်းပြုပြီးတော့ buffer ဂျာကန်ဆိုတဲ့သဘောမျိုးနဲ့ဒီအကြောင်းပြုပြီးတော့အမျိုးသားမစရိယဖွဲ့အဖွဲ့အားမှာပြည်တွင်းကိစ္စတွေမှာဝင်ရောက်ဆော့ဖ်ဝဲပုံစံမျိုးကိုဟန်တာရတဲ့သဘောနဲ့ပြောတယ်လို့ကျွန်တော်ယူဆတယ်ခင်ဗ
ျတရုတ်မြန်မာနယ်စပ်ဒေသမှာရှိနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုဂျားကန်အဖြစ်အသုံးချတယ်မချဘူးဆိုတာနဲ့မြန်မာနိုင်ငံမှာလက်တလုံးဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေခြုံငင်းရေးအတွက်တရုတ်အစိုးရကကူညီဆောင်ရွက်ပေးနေတာတွေတော့ရှိတယ်လို့ဗိုလ်မှူးကြီးခွန်ဥက္ကာကသုံးသပ်ပါတယ်လက်ရှိမှာအပြစ်ခရဆဲရေးဆိုင်ရာဆွေးနွေးမှုတွေရပ်တန့်နေပေမဲ့အခုနှစ်2020ခုနှစ်ထဲမှာဆွေးနွေးမှုတွေပြန်ဆန်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်2020မှာကျွန်တော်တို့ငင်းငယ်လုပ်ငန်းတွေရှေ့တိုးနိုင်ဖို့အတွက်ဆက်လုပ်ရမယ့်ကိစ္စတွေအားလုံးကိုသဘောတူညီစွာဖြစ်ပါတယ်ခင်ဗျအဲ့ဒီသဘောတူညီချက်ရှိတဲ့အပေါ်မှာအားလုံးဝိုင်းဝန်းကြိုးပမ်းနေတဲ့နေရာမှာခဏပြောတဲ့ဒီဘာဖာတို့တို့ဒီမဟုတ်ညောင်ပိုင်းအဖွဲ့အစည်းများအနေနဲ့လည်းပဲဒီဖြစ်ပေါ်တိုးတက်နေတဲ့ငင်းချမ်းရေးလုပ်ငန်းတွေမှာဆက်လက်ပါဝင်နိုင်ရေးပေါ့နော်နှီးစမ်းရှာဖွေရဖို့အလဲကြိုးပမ်းနေလို့ကျွန်တော်သိရပါအဲဒီလိုကြိုးပမ်းတဲ့နေရာမှာလည်းတရုတ်သမ္မတကြီးကိုယ်တိုင်ဒီနေ့ပုံမှန်ပြည်လမ်းလည်းပဲနောက်ပြီးတော့သူကိုယ်တိုင်လည်းပဲတပီလုံးပြစ်ခါရစဲအစီအစဉ်စတဲ့ထုတ်ထွက်တဲ့အဖွဲ့အစည်းများနဲ့လည်းပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်နေတယ်ဆိုတော့ကျွန်တော်အနေနဲ့ဥပဒေပြီးတော့အစီမထိုးဖို့အစဉ်လေးမဖြစ်သေးတဲ့အဖွဲ့အစည်းများပါဝင်လာအောင်ဒါတော့ကျွန်တော်တို့ဆွေးနွေးဖိတ်ခေါ်ဖို့တော့အားလုံးတာဝန်ဆက်လက်ယူရမယ်သဘောရှိပါတယ်ခင်ဗျာ
နိုင်ငံတော်သမ္မတဦးဝင်းမြင့်ကတရုတ်သမ္မတကိုမနေ့ညကညစာစာပွဲနဲ့တက်ခင်းအခမ်းခဲ့ပြီး MICC2 မြန်မာကွန်ဗင်းရှင်းစင်တာမှာပြုလုပ်တဲ့တရုတ်မြန်မာဆက်ဆံရေးနှစ်80ပြည့်အခမ်းအနားကိုခေါင်းဆောင်နှစ်ဦးတက်ရောက်ခဲ့ကြပါတယ်။ဒီကနေ့မှာတော့တရုတ်သမ္မတဟာဒေါအောင်ဆန်းစုကြည်နဲ့ထပ်မံတွေ့ဆုံပြီးနိုင်ငံလုံးဆောင်မဲ့စီမံကိန်းတွေ၊ကုန်သွယ်ရေးလုပ်ငန်းတွေနဲ့ရင်းနှီးမြှုပ်နှံမှုအကြောင်းတွေကိုဆွေးနွေးကြမှာဖြစ်ပြီးကြောက်ဖြူရင်တဲ့စီမံကိန်းရဲ့ဒုတိယအစိတ်အပိုင်းစာချုပ်ချုပ်ဆိုဖို့ရှိသလို နနိုင်ငံနယ်ကြားဒေသအထူးစီးပွားရေးဇုန်နေအမြန်ဆုံးအကောင့်ထွေဖော်ရေးနဲ့ရန်ကုန်မြို့တစ်စီမံကိန်းစတင်လှုပ်ဆောင်ဖို့နားလည်မှုစာချုပ်လာတွေကိုလက်မှတ်ရေးထိုးဖို့ရှိပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံကလေယာထွက်ကုန်တွေကိုတရုတ်နိုင်ငံကတရားဝင်တင်သွင်းခွင့်ပြုရေးဆံရသဘောတူလက်မှတ်ရေးထိုးဖို့လည်းရှိနေပါတယ်။အဲဒီနောက်မှာတော့တရုတ်သမ္မတဟာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျ။